ကိုဆောင်ဝင်းလိုက်ပြပြပေးခဲ့တဲ့စစ်ကောင်စီနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုက်ဆုံတဲ့အကြောင်းဖြစ်ပါတယ်။အခုအခါတော့စံတီတောင်ပိုင်းနဲ့စကိုင်းဘက်ကဒုက္ခတွေရိအခုကြီးအရေးပေါ်လိုအပ်နေတဲ့အကြောင်းလည်းကြည့်ကြရအောင်ပါ။စီရဲတင်းမာမှုတွေရှိနေတဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲထဲကုန်းနဲ့စကိုင်းတိုင်းရေမပင်တွေကနေရက်ကနေတိမ့်ဆောင်နေရတဲ့စစ်သေးဆောင်တွေဟာစားနပ်ရိက္ခာနဲ့အဝတ်အစားစောင့်စည်းဝါးနဲ့ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်တွေရှိနေတယ်လို့စစ်သေးဆောင်အကူအညီပေးသူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုနားလည်ပြပြပေးပါရှင
်။စီရဲတင်းမာမှုရှိနေတဲ့စကိုင်းတိုင်းရေမပင်မြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်ထဲကုန်းမြို့နယ်တွေမှာအနည်းရကနေတန်းချောင်နေရတဲ့ဒေသခံတွေတောင်းနေချီရှိနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ရင်းမပင်မြို့နယ်အရှိချမ်းမှာစစ်ပေးဆောင်ပြည်သူ 9,000 ကျော်ရှိနေပြီးတော့အစားအသောက်စေဝါးနဲ့အဝတ်အထည်စောင့်နေအကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဒုက္ခတွေရိဟာတမန်တလင်းပေါ်မှာမိုးကခင်အိပ်ရပြီးတော့ကြက်ကြက်တဲတဲနဲ့မျှဝေစားတောက်နေရတာလို့ပြောပါတယ်။စာတင်ကျောင်းတွေ၊ဘုံကြီးကျောင်းတွေလိုယာယီနေရာတွေမှာနေနေကြရတာပါ။
ကျေကျေတော့ဒီကောက်ဝင်ကြီးတို့ခြေဝါးတို့ပြီးတော့ဟိုစောင့်လို့ပါလို့ဗျာအဝိဇ္ဇာလေးတွေပါနေတယ်တို့လည်းပါတော့ပါတယ်တို့လည်းမပါကြဘူးရဲ့အဲ့လိုရုပ်ရုပ်ကြည့်ဝင်လာဆိုတော့ဖြတ်ကြည့်လာရဆိုတော့မပါလည်းကြောက်ဘူးရဲ့တို့ကြတယ်ရှားတဲ့နာလာလေးတွေရှိတာဗျာအေးတော့တမန်တင်လို့ဆိုတော့ကျွန်တော်ကအောက်ကကိုသောတွေပါလို့ပါတော့ကျတော့အထင်းကကိုသောမပါတဲ့ခါကျမုကလည်းဆိုတော့အေးတော့နည်းနည်းပြန်ပြီးတော့ဟိုလေဆက်တာလို့ပါလို့ဒီကျနည်းနည်းပြန်ကြည့်တာဗျာတမန်တင်မှမုကလည်းချင်းပြီးတော့အေးရတာ
ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်မှာလည်းစစ်ဘေးရှောင်ပြည်သူတွေ 9,000 လောက်ရှိပါတယ်။လက်ရှိအချိန်ထိမိုးပြဲမြို့နယ်တစ်ဝိုက်မှာတိုက်ပွဲအခြေအနေငြိမ်နေတာကြောင့်နေရပြန်သူတွေလည်းရှိနေပါတယ်။လက်ရှိရာယီစခန်းမှာစစ်ဆောင်ပြည်သူ 1,100 လောက်ကျန်နေပြီးတော့နာစီချောင်းစိုးဝမ်းပြက်ဝမ်းလျှောက်သူတွေဆေးဝါးအကူအညီလည်းလိုအပ်နေတယ်လို့စစ်ဆောင်ကော်မတီဝင်တို့ကပြောပါတယ်
။ကျွန်တော်တို့တစ်ခေါက်ဒီခြေစမ်းလိုက်ရောက်လျှောက်နေပြီ။အဲ့လာဒီရက်ကတော့ဒီခြေလိုက်စီကြီးက400 900ဝန်းကျင်လောက်ရှိတာပေါ့ကလေးငယ်တွေပေါ့နော်ဒီကလေးလက်သားအရွယ်တွေဒါ1 store အဆက်မပြတ် 1 store ပါလို့အဲ့လိုတွေပေါ့နော်နောက်ဒီပြည့်ဒီပိုင်းတွေခါကျတော့ဒီသေးတစ်ပါးတွေလည်းပုံပေါ်များတယ်နောက်ကလေးခါကျတော့ 1 store တာတွေပေါ့နော်ဒီကြီးခါကျတော့နာစီခါစီ5 store တွေပေါ့နော်ဒါနဲ့ဒီကြီးအပိုင်းတွေတော့လည်းလောက်ဆောင်ပေးနိုင်တယ်ပေါ့နော်
အဖျားဝင်ပြီးတော့နာမကျန်းသူတွေကိုတော့ကိုဗစ်ရှိမှရှိမစစ်စင်နိုင်တယ်ဘူးလို့လည်းပြောပါတယ်။ထိုင်ကုံမြို့နယ်ထဲမှာတော့ကြားပြင်းနယ်လိုက်ကုန်နဲ့ဒီမော့ဆိုမြို့နယ်ကရွာသားတွေလည်းတင်းချောင်လာကြပြီးစုစုပေါင်းစစ်ဘေးဆောင်ပြည်သူ 2,000 ကျော်ရှိတယ်လို့စစ်ဘေးဆောင်အကူအညီပေးသူကပြောပါတယ်။လက်ရှိချိန်မှာတိုက်ပွဲအခြေအနေတည်ငြိမ်နေပြီးဆောင်းတဲ့ကာလအေးလာတာကြောင့်စစ်ဘေးဆောင်ပြည်သူတွေနေရပြန်ကြပြီးတော့စကမ်းထဲမှာလူရေ 6,000 လောက်ကကျန်းရှိနေတယ်လို့လည်းပြောပါတယ်။သူတို့အတွက်ကျမရဲ့စောင့်ရှောက်မှုတွေစေဝါဆန္ဒရိက္ခာတွေလိုအပ်ချက်ရှိတယ်လို့လည်းစစ်ဘေးဆောင်အကူအညီပေးသူကပြောပါတယ
်အထက်ကကတော့ကုလက်ရှိအတူတို့ရဲ့ဟိုပါဘောဒီကျမရဲ့စောင့်ရှောက်မှုပြီးတော့ကလေးတငယ်တွေရဲ့ပညာရေးပေါ့အဲ့ဒီဥစ္စာလိုအပ်တယ်ပြီးတော့မှရိက္ခာအပိုင်းပြောရမယ်ဆိုရင်ကျွန်တော်တို့ကုံ6စားပေးခောက်ဆွဲ6အဲ့ဒါတွေကအရင်လိုအပ်တယ်ဈေးကြီးစီးစီးလေးဝယ်ယူလို့လည်းမရတော့မှလို့လည်းမရတော့လို့မျိုးရှိတယ်
ဒီကရနိုဝင်ဘာလကထဲခုံရာယီစစ်ဘေးဆောင်စခန်းကမှစစ်ဘေးဆောင်ပြည်သူအရောက်တရာကိုကိုဗစ်ဆစ်ဆေးရမှာတော့ဆစ်ဆက်နှုတ်လောက်ကိုဗစ်ရောဂါပိုးတွေ့ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ကျန်းမာရေးဆောင်ရှောက်မှုတွေဆေးဝါးလိုအပ်ချက်တွေများလာပြီးနောက်ပိုင်းမှာတော့ရောဂါပိုးမဆစ်ပြေတော့ဘူးလို့လည်းပြောပါတယ်။
ကိုကြီးဖြစ်တာကြတော့ကျွန်တော်တို့ဒီနောက်ပိုင်းကမစစ်နိုင်တော့မစစ်ပေးတော့ဘူးเนาะဒီတော့လည်းကျွန်တော်တို့ဒီစခန်းတစ်ခုမှာကလေးတွေစာတင်ပေးရင်းနဲ့ပဲကလေးပြောင်းအောင်အဲ့လိုမျိုး positive ထွက်သွားတဲ့မျိုးပေါ့အဲ့ပုံစံမျိုးစီလိုက်ရင်တော့ပေါ်လာပြီးရှိတယ်တို့ပေမဲ့လည်းနောက်ဆက်တွဲတက်တနာကကျွန်တော်တို့မလုပ်ပေးနိုင်ဘူးပေါ့မကူညီပေးနိုင်တဲ့ဘူးဖြစ်တဲ့အတွက်မစီတော့ပဲဒီတိုင်းပဲထားလိုက်တာများတယ်အရင်တစ်ခေါက်ဆိုစခန်းတစ်ခုအရောက်တရာစစ်တာ80ကျော်80မရောက်တိပေါ်စစ်ထွက်တယ်ကနောက်ပိုင်းကကျွန်တော်တို့မစီတော့ဘယ်လောက်ထိရှိတယ်လက်ရှိအချိန်ကြည့်ရောဘယ်လောက်ထိရှိလဲဆိုတာကျွန်တော်တို့လည်းမသိဘူးက
ြစစ်ဘေးဆောင်ပြည်သူတွေဟာဒေသအခြေအနေငြိမ်ငြိမ်ရွာကိုပြန်လာလိုက်ပြန်ပြေးလိုက်တဲ့အနေစင်းရဲ့အစာစင်းရဲ့ဒုက္ခအမျိုးမျိုးကြုံရတာလို့ဒေသခံတွေကပြောဆိုကြပါတယ်စစ်ဘေးဆောင်တာရက်ကြာလာတာနဲ့အများအစာအသောက်နဲ့ဆေးဝါးလိုအပ်ချက်တွေကအတိတ်အခက်အခဲဖြစ်နေတယ်လို့လည်းပြောပါတယ်